NGO ဥပဒေလိုလူတည်များတဲ့အသင်းအဖွဲ့မှတ်ပုံတင်ဥပဒေတွေကြောင့်အကူအညီပေးဖွဲ့လုပ်ငန်းတွေအကျပ်ရိုက်မှာစိုးရိမ်နေကြပါတယ်။မြန်မာစစ်ကောင်စီအသစ်ပြတ်ထန်းလိုက်တဲ့ဒီအသင်းအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေကြောင့်ပဋိပက္ခတွေကြီးမားလာနေချိန်ကူညီရေးလုပ်ငန်းနဲ့ရပ်ဘက်အဖွဲ့အစည်းရည်တည်လှုပ်ရှားမှုတွေအခက်အခဲကြီးသွားနိုင်တယ်လို့အဖွဲ့ဝင်တွေကဝေဖန်လိုက်တာပါ။ပဋိပက္ခနဲ့အချက်တဲတွေကြားအကူအညီလိုနေသူတွေကိုထောက်ပံ့တဲ့လုပ်ငန်းတွေဟာဒီအသင်းအဖွဲ့မှတ်ပုံတင်ဥပဒေကြောင့်အကျပ်ရိုက်ပြီးလုပ်ငန်းရပ်ဆိုင်းသွားတာမျိုးအကူအညီမရောက်တာမျိုးအထိကျုံလာနိုင်တာကိုဒီဖွဲ့တွေစိုးရိမ်နေကြပါတယ်။အခုနောက်ဆုံးထုတ်ပြန်တဲ့ဥပဒေအရအမည်မဲ့စီးရင်သွင်းထားတဲ့အဖွဲ့တွေနဲ့ NGO ခေါ်အစိုးရမှုတဲ့အကူအညီပေးအဖွဲ့တွေကြားတရိုက်ဖြစ်စေသွယ်ဝိုက်ဖြစ်စေဆက်သွယ်တာတွေမလုပ်ဖို့တားမြစ်ထားပြီးလုတာတွေ့ရှိခဲ့ရင်ထောင်ဒဏ်ကြခံရနိုင်ပါတယ်ဒီအမည်မဲ့စီးရင်သွင်းပိတ်ပင်ခံရတဲ့အဖွဲ့အစည်းတွေထဲမှာတချို့ဒေသတွေအတွက်တကယ်အကူအညီလိုအပ်နေသူတွေကိုကာကွယ်ထောက်ပံ့ပေးနေတဲ့နိုင်ငံရေးအဖွဲ့အစည်းတွေလည်းပါဝင်နေတယ်လို့ရပ်ဘက်အဖွဲ့တွေကထောက်ပြနေကြပါတယ်အခုဥပဒေပြင်ဆင်ချက်အရမှတ်ပုံတင်ဖို့ပြက်ကွက်ခဲ့ရင်လည်းထောင်ဒဏ်အထိချမှတ်တဲ့ပြစ်ဒဏ်တွေကိုထည့်ထားတယ်လို့ရပ်ဘက်အဖွဲ့အစည်းလှုပ်ရှားသူတွေက VOA ကိုပြောခဲ့ပါတယ်ခင်ဗျာ